Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်ဒီဇင်ဘာလ20ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 16925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဂျာမနီနိုင်ငံဘာလင်မြို့က Christmas Eve တခုမှာလူစနစ်ယောက်တယ်မနေ့တည်ဆုံးခဲ့တဲ့ truck တိုက်မှုကိုအကြမ်းဖက်လို့ရဖြစ်အာဏာပိုင်တွေယူဆထားကြောင်းဝန်ကြီးချုပ်အင်္ဂလာမာကဲကပြောလိုက်ပါတယ်။တူရကီနိုင်ငံဆိုင်ရာရုရှားတမ်မကြီးကတူရကီရဲတပ်ဖွဲ့တို့ရဲ့ပြစ်ခတ်မှုကြောင့်အင်္ဂလာမျိုးတော်မှာတည်ဆုံးသွားပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်တင်ကြီးထိုင်နေသူညင်ညာပေးမှာပါ
။ကောင်းပါပြီရှင်။ရှမ်းပြည်မြောက်ပိုင်းဖက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင် TNLA တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။
ကျွန်တော်ရွာထဲမှာလည်းပြင်နေခက်နေကြတော့ပဲအခုကပန်လုံရွာထဲအထိဖြစ်နေတာလေအစောပိုင်းကတော့ဟိုစစ်ရှောင်တွေကတော့သူတို့ကလည်းလက်ထက်ကမပေးထွက်ဘူးလို့ပြောတယ်သူတို့မပြေးတာမနဲ့ဆယ်နိုင်လောက
်ဒေသခံအကူအညီပေးရေးအဖွဲ့ဝင်ဆိုင်လျံခမ်းပြောသွားတာပါရှင်အပြည့်အစုံကိုတော့မကြခင်ကြားမှာပါဒါပြင်တူရကီနိုင်ငံဆိုင်ရာရုရှားတပ်မှလုတ်ကြံခံရတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုမှာအမေရိကန်တို့ကကူညီဖို့ကမ်းလှမ်းလိုက်တဲ့တဲ့နဲ့ကွန်ပျူတာနဲ့ဒေဂီတာတွေကိုဘလို့ဖန်နေတယ်လဲဆိုတဲ့နည်းပညာဆိုင်ရာတင်ပြချက်နဲ့အတူ2016ခုနှစ်ရဲ့ထူးခြားချက်တွေထဲမှာအမေရိကန်သမ္မတတေရင်ဆိုင်ရမယ့်အခက်အခဲတွေအကြောင်းကိုလည်းသတင်းတွေပြီးမှကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
။ဂျာမနီနိုင်ငံဘာလင်မြို့ကလူတွေအပြည့်အစုံနဲ့စီကားနေတဲ့ Christmas Eve တခုမှာလူစနစ်ယောက်တင်မနေသေးဆုံးပြီး50လောက်တန်းရီရခဲ့တဲ့အထိ truck ကားနဲ့ဝင်တိုက်မှုဟာအကြမ်းဖက်လို့ရဖြစ်အာဏာပိုင်တွေကယူဆထားကြောင်းဝန်ကြီးချုပ်အန်ကလာမာကဲကဒီကနေ့ပဲပြောဆိုလိုက်ပါတယ် Christmas ပွဲတော်ကိုရိုးရာအစဉ်လာတိုင်းလေယာဉ်ခန်းနာရီနဲ့ကျင်းပနေတဲ့ဂျာမနီနိုင်ငံဘာလင်မြို့ကတမိုင်းဝင်ကိုင်ဇာဝီလမ်အမတ်တရဖျားချောင်းပြင်ဘက်မှာတင်းလာနေနောက်ပိုင်းတုန်းကကားတိုက်မှုဖြစ်ခဲ့တာပါထရက်ကမောင်းသမားဖြစ်တန်တရားရှိသူကိုတော့2ကီလိုမီတာလောက်အကွာမှာဖမ်းဆီးမိခဲ့ပြီးကားထဲမှာပါလာတဲ့နောက်တူကတော့အခင်းဖြစ်ရာနေရာမှာတင်စေဝါကုသပေးနေစဉ်တည်ဆုံသွားပါတယ်တန်တရားရှိသူဖြစ်ဖမ်းဆီးထားသူဟာလွန်ခဲ့တဲ့ဒီနေ့လောက်ကပဲဂျာမနီနိုင်ငံကိုရောက်လာတဲ့ပါကစ္စတန်နိုင်ငံသား2ဖြစ်ကြောင်းလဲဂျာမန်မီဒီယာတွေကဖော်ပြနေကြတာပါတကယ်မို့ကျွလွန်သူဟာခေလွန်ွင့်ရဖို့ကြိုးစားနေသူတူဖြစ်ခဲ့တယ်ဆိုရင်တော့အထူးသဖြင့်ဂျာမနီနိုင်ငံအတွက်ပိုပြီးခံရခက်လိမ့်မယ်လို့လည်းဝန်ကြီးချုပ်မာကဲကပြောဆိုခဲ့ပါတယ်ဒုက္ခသည်တွေအတွက်နေမအညာမှာတက်တက်ချွတ်ချွတ်ကူညီနေတဲ့ဂျာမန်နိုင်ငံသားတွေကာဝယ်ဆောက်ရှောက်မှုတွေအမှန်တကယ်လိုအပ်နေသူတွေနဲ့ဂျာမနီနိုင်ငံမှာအသားတကျနေထိုင်သွားလိုသူတွေအတွက်အထူးဆိုးရွားတဲ့လိုရဖြစ်ကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်သမ္မတအင်ဂျီရောကလည်းအကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်တဲ့ဒီဖြစ်ပျက်အတွက်ဝန်ထမ်းကြောင့်ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အစောပိုင်းမှာတုန်းကလည်းဥရောပတစ်လောမှာရှိတဲ့ဈေးတွေအများပြည်သူသွားလာရနေရာတွေမှာဒိဋ္ဌိနဲ့သွားလာကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကသတိပေးထားတာပါ။အလားရဲ့ကာလနဲ့တခြားဆက်ဆက်တဲ့အခမ်းအနားတွေကိုအစိုးရဝါရီအာယုံဆိုင်နေတယ်လို့လည်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ခီးသွွားသတိပေးချက်မှာနှုတ်ဆော်ထားပါတယ်။
တူရကီနိုင်ငံမြို့တော်အန်ကာရာမှာမနေ့တနင်္လာနေ့ကတူရကီဆိုင်ရာရုရှားတမ်မတ်ကြီးကိုရဲဝင်တန်းတဦးကပြစ်ခတ်တာကြောင့်တေဆုံးခဲ့ပါတယ်။ဆီးရီးယားပြည်ရင်းစစ်မှာရုရှားရဲ့ထဲထဲဝင်ဝင်ပါဝင်မှုကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အခုလိုပြစ်ခတ်ခဲ့ပုံရပါတယ်။ပြစ်ခတ်မှုဖြစ်စဉ်တစ်ခုလုံးကိုဗီဒီယိုမှတ်တမ်းမှာတွေ့ရပါတယ်။ရုရှားတမ်မတ်ကြီးအန်ဒရီကာလပ်ကအမှုပညာပြပွဲမှာအဖွင့်အမှားစကားပြောကြားနေတာဖြစ်ပါတယ်။ကောင်းကောင်းမွန်မွန်ဝတ်စားထားတဲ့တနတ်သမားကဆင်ပြေးမှမတ်တက်ရက်နေခဲ့တာဖြစ်ပြီးအများစုကသူ့ကိုတက်တော်ဆောင်တဦးအဖြစ်ယူဆခဲ့ကြပါတယ်။ဒီနောက်မှာတော့တန်မတ်ကြီးခလပ်ကိုနောက်ကနေဘာမှမပြောဘဲပြစ်လိုက်ပြီးတဲ့နောက်မှာတော့အလာဟုအက်ဘာအလာအရှင်မြတ်သားလျင်ကြီးမြတ်တယ်လို့အော်ဟစ်ခဲ့ပြီးဆီးရီးယားနိုင်ငံတွင်းကအပြစ်မဲ့ပြည်သူတွေကိုတတ်ခဲ့တဲ့ရုရှားလူသက်သမားတွေကိုလက်တုံ့ပြန်မယ်လို့လည်းပြောဆိုခဲ့ပါတယ်။ဒဏ်ရာအပြင်းထန်ရထားတဲ့တမ်မတ်ကြီးကစကားပြောဆင်မြင့်ပေါ်မှာလဲချနေပြီးတယောက်လာတဲ့လူတွေကမျက်ရည်လဲရွဲနဲ့စပွဲတွေနောက်မှာရှိနေချိန်မှာပဲတနတ်သမားကသူ့ရဲ့ပစ္စတိုကိုမိုးပေါ်ထောင်ပြီးတယောက်လာတဲ့ပရိသတ်ကိုစကားပြောခဲ့ပါတယ်။တနတ်သမားကအလက်ပိုးကိုမမေ့နဲ့ဆီးရီးယားကိုမမေ့နဲ့ငါတို့မြေမှာဘေးကင်းလုံခြုံမှုမရှိသမျှခမည်းတော်လည်းဘေးကင်းလုံခြုံမှုရှိမှာမဟုတ်ဘူးလို့ပြောဆိုခဲ့တဲ့အကြောင်းမျက်မြင်တွေ့သူတို့က VOA ကိုပြောပါတယ်။တခြားလူ၃ယောက်လည်းထိခိုက်ဒဏ်ရာရခဲ့ပြီးနောက်မှာတော့တနတ်သမားကိုလုံခြုံရေးတာဝန်ရှိသူတွေကအသေးပြစ်တက်ခဲ့ပါတယ်။ရုရှားတမ်မတ်ကြီးခါလော့ကတော့ဆေးရုံမှာတေဆုံးခဲ့ပါတယ်ရှင်။
စီးရဲနိုင်ငံအလက်ပိုမျိုးကသဘုံတွေထိမ့်ချုပ်ထားတဲ့နေမြေမှာကြံနေသေးတဲ့သူတွေအနေနဲ့အများဆုံးထွက်ခွာသွားကြဖို့နဲ့မကြာခင်မှာဆိုးရတက်တွေဝင်လာတော့မှဖြစ်တဲ့အကြောင်းလေဗနွန်စစ်သွေးကြွအဖွဲ့ Hezbollah ကဒီကနေ့ပဲသတိပေးလိုက်ပါတယ်။ Hezbollah အဖွဲ့က6နှစ်နီးပါးကြာပြည်တွင်းစစ်အတွင်းစီးရဲသမ္မတဘရှားအာဆတ်အစိုးရတပ်တွေအတွက်ကူညီတိုက်ခိုက်ပေးနေတာဖြစ်ပါတယ်။သမ္မတအာဆတ်အစိုးရကိုဖြုတ်ချဝီရွေးတဲ့မဟာဗျူဟာတစ်စိတ်တစ်ပိုင်းဖြစ်တိုက်ခံလက်နက်ကင်တွေက2012ခုနှစ်မှာတိမ့်ပိုက်ထားခဲ့တဲ့အလက်ပုံမျိုးအရှိပိုင်းမှာလူရည်အတွက်ဘလောက်ကျန်နေသေးလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။စီရီးယားတပ်ဖွဲ့တွေနဲ့မဟာမိတ်ရုရှားတို့ကလေကြောင်းထုတ်စစ်တွေနဲ့အကြီးအကျယ်တိုက်ခတ်ခဲ့တယ်လို့ရုရှားတပ်တွေရဲ့အကူအညီနဲ့စီရီးယားစစ်တပ်ဖွဲ့တွေကမြို့ကိုတိမ့်ပတ်ဖို့ကြိုးစားလာရမှာစက်တင်ဘာလကဆက်လို့အတိုက်ခံလက်နက်ကင်အင်အားစုတွေရဲ့ထိန်းချုပ်နိုင်စွမ်းလဲရောချလာခဲ့တာပါ။နိုင်ငံကချက်ချင်းဤဖွဲ့ ICC နဲ့ Syria လာချမ်းဤဖွဲ့တွေဟာကြာသပတေးကဆက်လို့အလက်ပိုမျိုးအရှိပိုင်းကနေလူပေါင်း 2,000 ခွဲလောက်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ကြောင်းလဲ ICC ရဲ့အရှိလယ်ပိုင်းဒေသဆိုင်ရာအကြီးအကဲ Robert Martini ကပြောဆိုခဲ့ပါတယ်။အလက်ပိုမျိုးမှာဘေးလွတ်ရာပြောင်းရွှေ့ရေးအစီအစဉ်ကိုစောင့်ကြည့်ဖို့ကုလသမဂ္ဂအကဲကတ်ဖွဲ့တွေထားရှိအစီအစဉ်ကိုတော့လွန်ကျွေးကောင်စီကတင်းနာနေမှာပဲတခက်နဲ့ဆုံးဖြတ်ချက်ချခဲ့တာပါ။အလက်ပိုမျိုးမှာလက်နဲ့ချီပြီးကြုံနေရတဲ့တည်ချေမှုတွေရောပါရေးအနောက်နိုင်ငံတွေရဲ့ကြိုးပမ်းမှုတွေကိုတော့အစောပိုင်းမှာ Syria ဆိုရဲမဟာမိတ် Russia နဲ့တရုတ်နိုင်ငံတို့ကဗီဒီယိုအနာသုံးပြီးတတလဲလဲပယ်ချခဲ့ရင်လည်းပြည်သင့်နိုင်ငံကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်ကိုတော့နောက်ဆုံးမှအတည်ပြုပေးနိုင်ခဲ့တာလည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုရဲ့50-50မြောက်သမ္မတအဖြစ် Republican Donald Trump ကိုမနေ့တနင်္လာနေ့တုန်းကတရားဝင်ရွေးကောက်လိုက်ပြီးဖြစ်ပါတယ်။သမ္မတရွေးကောက်ပွဲကိုယ်စားလှယ်အဖွဲ့အတွင်းလိုအပ်တဲ့မဲရည်အတွက်ကိုပြည့်မီခဲ့တာကြောင့်အခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်내50နဲ့ DC မြို့တော်တို့ကသမ္မတရွေးချယ်ရေးအဖွဲ့ဝင်တွေမနေ့ကသက်ဆိုင်ရာပြည်내မြို့တော်တွေမှာမဲထည့်ခဲ့ကြပြီးခံမှန်းထားတဲ့အတိုင်းပဲမစ္စတာထရန့်ကသမ္မတ၄နှစ်သက်တမ်းအတွက်အနိုင်ရဖို့လိုအပ်တဲ့ထောက်ခံမဲ290ကျော်ရရှိခဲ့တာဖြစ်ပါတယ်။ဒီမိုကရက်ကိုယ်စားလှယ် Hillary Clinton ရဲ့အမကန်ထောက်ခံသူတွေကတော့ Mrs. Clinton ကမဲဆန္ဒရှင် 2.9 သန်းရဲ့ထောက်ခံမှုပိုပြီးရခဲ့တယ်လို့ထောက်ပြပြောဆိုကြပြီးမစ္စတာထရန့်ကိုမဲမထည့်ဖို့ဂရုပြုထားတဲ့သမ္မတရွေးချယ်ရေးကိုယ်စားလှယ်တွေထရန့်ကိုမဲမထည့်ချဖို့တောင်းဆိုခဲ့ကြပါတယ်။မစ္စတာထရန့်ကိုမဲမထည့်ချဖို့နောက်ဆုံးစ조사မှုအနေနဲ့ပြည်내မြို့တော်တွေမှာလည်းဆန္ဒပြခဲ့ပါတယ်။ဒါပေမဲ့ပြည်내တစ်ခုချင်းစီအလိုက်ထွက်ပေါ်လာတဲ့မဲတွေအရတော့ဒေါ်နယ်ထရန့်ကိုမဲထည့်ဖို့ဂရုပြုထားတဲ့သမ္မတရွေးချယ်ရေးကိုယ်စားလှယ်အဖွဲ့ဝင်တွေကသူ့ကိုပဲအခိုင်အမာမဲထည့်ခဲ့ကြပါတယ်ရှင်။
Your American Fan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ည၊လိုင်းဒိုမီတာ19 kHz 15565၊လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ Your American Fan မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်နားဆင်ရမှာဖြစ်ပါတယ်။တရုတ်ပင်လယ်ပြင်တွင်းကနိုင်ငံတကာရေပိုင်ထဲမှာပြီးခဲ့တဲ့သတင်းပတ်သက်တရုတ်နိုင်ငံကသိမ်းဆည်းထားတဲ့ရင်ငုတ် drone ယာဉ်ကိုတရုတ်နိုင်ငံကပြန်လည်လွှတ်ပြောင်းပေးရလိုက်ပါတယ်။စားတဲ့ပါဝင်နှုန်းနဲ့အပူချိန်အပြောင်းလဲကိုတိုက်တာနေစဉ်တရုတ်နိုင်ငံကသိမ်းဆည်းထားတဲ့နေရာမှာပဲရေရင်ကိုပြန်ပေးခဲ့တာလို့လည်းအမေရိကန်ပင်ကွန်စစ်ဌာနချုပ်ပြောခွင့်ရသူပီတာကော့ကပြောဆိုခဲ့တာပါ။အခုဖြစ်ဖြစ်ဟာနိုင်ငံတကာဥပဒေရေနေရောရေတပ်တစ်ခုနဲ့တစ်ခုကြားလိုက်နာရမယ့်စံနေနဲ့ပါကန့်ညီမှုမရှိခဲ့ဘူးလို့လည်းပင်ကွန်ပြောခွင့်ရကကြေညာချက်မှာပြောဆိုခဲ့ပါတယ်။ဒါကိုလည်းသက်ဆိုင်ရာတန်တမာရေးစည်းရေးနည်းလမ်းတွေနဲ့တရုတ်နိုင်ငံကိုအသိပေးခဲ့တယ်လို့နိုင်ငံတကာမှာလိုက်နာရမယ့်ကျင့်ဝတ်တွေကိုစောင့်သိမှုနဲ့အမေရိကန်ပြည်ထောင်စုကဥပဒေနဲ့ညီစောင့်နေတဲ့ကိစ္စတွေကိုဟန်တာဖို့ကြိုးပမ်းတဲ့လုပ်ရမျိုးတွေကိုနောက်ထပ်မလုပ်ဖို့လဲတရုတ်အနာဘတ်တွေကိုတောက်ဆိုခဲ့ကြောင်းပြောဆိုခဲ့ပါတယ်။တရုတ်ကဝေးဝန်ကြီးဌာနကတော့နိုင်ငံခြားရင်းနှီးနှီးတိုင်ပင်ညှိနှိုင်းပြီးရင်းကိုချက်ချောမမောနဲ့ပြန်လည်လွှဲပြောင်းပေးရခဲ့ကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါ။တရုတ်နိုင်ငံကန်ယူရန်ရေပြင်မှာအမေရိကန်ကအနိကထောက်လှမ်းရေးလုပ်ငန်းတွေကိုပုံမှန်လိုလိုလှုပ်ဆောင်လေးရှိပြီးတရုတ်နိုင်ငံအနေနဲ့ဒီလိုရက်တွေကိုအပြင်းထန်ဆန့်ကျင်ကြောင်းလဲတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဝါချွန်ရင်းကနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။ဆိုပါမယ်တော့တရုတ်ရဲ့တင်မော်တစင်းဟာပင်လယ်ပြင်မှာဗမာမသိတဲ့ပစ္စည်းတစ်ခုကိုတွေ့ရှိခဲ့တဲ့အတွက်ရေကြောင်းဆိုင်ရာဘေးရန်နေကင်းရှင်းရေးအတွက်ဆယ်ယူခဲ့တာဖြစ်တဲ့အကြောင်းတရုတ်ကာကွယ်ဝန်ကြီးဌာနကပြောဆိုထားတာလည်းဖြစ်ပါတယ်။
ထိုင်းနိုင်ငံမှာကွန်ပျူတာရာဇဝတ်မှုထိန်းချုပ်ရေးဥပဒေပြဋ္ဌာန်းချက်တွေပြင်ဆင်ပြဋ္ဌာန်းလိုက်တာကြောင့်လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးဒေတာရင်းမှာဥဆောင်နေတဲ့ထိုင်းနိုင်ငံရဲ့ဂုဏ်သိက္ခာကိုထိပါလာနိုင်တယ်လို့ထိုင်းမီဒီယာရေလှောက်ရှားသူတွေကပြောဆိုပါတယ်။2008ခုနှစ်ကွန်ပျူတာရာဇဝတ်မှုဆိုင်ရာအဲ့ဥပဒေပြင်ဆင်ချက်တွေကိုစစ်တပ်ထောက်ခံပေးထားတဲ့အမျိုးသားဥပဒေပြုလွှတ်တော်ကပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့ကြပါတယ်။ဒီပြင်ဆင်ချက်တွေက digital စီးပွားရေးအတိုင်းအဝိုင်းကိုရည်ရွယ်တာဖြစ်ပြီးလူမှုကွန်ရက်နဲ့ digital media တို့မှာပြည်သူတွေရဲ့အခွင့်အရေးတွေချိုးဖောက်ခံရမှုကနေကာကွယ်ပေးထားတယ်လို့ထိုင်းဆိုရတာဝန်ရှိသူတို့ကပြောပါတယ်။အမျိုးသားလုံခြုံရေးအသေးအဖြတ်မှုနဲ့ online ပေါ်ကမတမာမှုတွေနဲ့ဆက်ဆက်တဲ့မှုတွေအတွက် ထောင်ဒဏ်၅နှစ်နဲ့အတူကြီးလေးတဲ့ငွေဒဏ်ထောင်ဒဏ်တွေကိုအခုပြင်ဆင်ချက်မှာထည့်သွင်းထားပါတယ်။ဒီဥပဒေပြုမှုအပေါ်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးအစိုးရ website တွေနဲ့ cyber တိုက်ခိုက်မှုတွေလည်းရှိလာခဲ့ပါတယ်
။မလေးရှားလေကြောင်းလိုင်းက2014ခုနှစ်မှာပျောက်ဆုံးသွားတဲ့လေယာဉ်ဟာလက်တလောရှာဖွေနေတဲ့အိန္ဒိယသမုဒ္ဒရာထဲမှာမရှိနိုင်ဘူးလို့အခိုင်အမာယုံကြည်ရတဲ့အကြောင်းလေယာဉ်ဘက်ကရှာဖွေနေတဲ့စုံစမ်းစစ်ဆေးသူတွေကဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။ပျောက်ဆုံးလေယာဉ်ရှာဖွေရေးအတွက်ဒေါ်လာတန်ပေါင်း150လောက်အကုန်ကျခံပြီးစတူရန်ကီလိုမီတာ300,000လောက်ရှိတဲ့ပင်လယ်ပြင်မှာရှာဖွေခဲ့ပေမဲ့လေယာဉ်ဖြတ်တက်လွန်စားဖို့တော့မတွေ့ခဲ့ကြပါဘူး။ပျောက်ဆုံးလေယာဉ်ကဖြစ်နေတဲ့အပျက်စီးအပိုင်းစာ20လောက်ကတော့အိန္ဒိယသမုဒ္ဒရာအနောက်ပိုင်းကမ်းခြေတွေကိုမျောပါလာခဲ့ကြပါတယ်။ဂျူရူကရတဲ့ချက်လက်တွေလေယာဉ်ပျက်စီးအပိုင်းစာတွေမျောပါလာတဲ့ပုံစံတွေကိုလေ့လာဆန်းစစ်ချက်တွေအရအရင်ကရှာနေတဲ့နေရာရဲ့မြောက်ဘက်မှာလေယာဉ်ဖြတ်ရှိနိုင်တယ်လို့လည်းစုံစမ်းစစ်ဆေးမှုတွေဦးဆောင်နေတဲ့ဩစတြေးလျတရုတ်ပို့ဆောင်မှုဘေကင်းလူညီရေးဌာနရဲ့အစီရင်ခံစာကဖော်ပြခဲ့တာပါ
2016ခုနှစ်အတွင်းကမ္ဘာတစ်လွှာကသတင်းသမား40ရှိဦးတက်ဖြတ်ခံခဲ့ရတယ်လို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကဖော်ပြပါတယ်ဒီနှစ်အတွင်းသတင်းသမားတွေတက်ဖြတ်ခံရမှုကပြီးခဲ့တဲ့2015ခုနှစ်နဲ့နှိုင်းယှဉ်ရင်နည်းသွားတယ်လို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကပြောဆိုပါတယ်ဒီနှစ်အစောပိုင်းမှာပဲ Voice of America American အသံရဲ့သတင်းတောက်တဦးလည်းရင်းမြစ်နိုင်ငံမှာအသက်ခံခဲ့ရပါတယ်အသက်ခံခဲ့ရတဲ့သတင်းတောက်တွေထဲမှာတော့မြန်မာနိုင်ငံကကိုဆိုးမိုးထွန်းလည်းပါဝင်ခဲ့ပါတယ်ရှင
် Direct from Washington The Voice of America
ငါနဲ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လွေဦးနဲ့မတင်ကြီးထိုက်တို့ကကြင် जा ပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်ရှင်တူရကီနိုင်ငံဆိုင်ရာရုရှားသံအမတ်ကြီးအန်ကာရာမြို့တော်မှာတင်းနယ်လာနေကလှုပ်ကြံတပ်ဖြတ်ခံခဲ့ရတဲ့ဖြစ်ရပ်ကိုအမေရိကန်တို့ကရှုံချပါတယ်တပ်အမတ်ကြီးအန်ဒရစ်ကာလော့ဖ်ရဲ့မိသားစုဝင်တွေကိုတာဝန်ရှိသူတွေကဝမ်းနည်းစကားပြောပြီးတော့ဒီဖြစ်ရပ်အပေါ်တူရကီနဲ့ရုရှားတို့စုံစမ်းစစ်ဆေးနေတာကိုကူညီမယ်လို့အမေရိကန်ဘက်ကကလန်ပါတယ်ဆလာတီဆာဟုတ်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်ဂျမ်းမြင့်မော်လဲကြနေတဲ့ခန္ဓာကိုယ်တစ်ခုပေးမှလူငယ်တယောက်ကသနတ်ကိုရမ်းပြီးအာလာဟုအက်ဘာဆိုတာနဲ့အာလပိုနဲ့ဆီးရီးယားအကြောင်းအော်ဟစ်ပြောဆိုနေတာကို VOA ကရတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်လူသက်သမားလိုတန်လျာရှိသူဟာအသက်22နှစ်အရွယ်တူရကီအဓိကရုဏနေရေးရဲတပ်ဖွဲ့ဝင်လို့ပြောပါတယ်။သူဟာတဖွဲ့ဖွဲ့နဲ့ချိတ်ဆက်ရှိသလားဆိုတာကတော့လောလောဆယ်မရှင်းသေးပါဘူး။ဒါဟာရုရှားနဲ့တူရကီအကြားဆက်ဆံရေးပြတ်ဖို့ရည်ရွယ်ပြီးရန်စတဲ့လုပ်ရဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ
်။ There's only one possible response to this. Strengthening of the fight against
terror. DPF ကိုတုံ့ပြန်နိုင်ခြင်းတစ်ခုပဲရှိပါတယ်။အကြမ်းဖက်ဝါဒနှိမ်နှင်းစစ်ပွဲကိုအခိုင်အမာဆက်လုပ်ပြီးရာဇဝတ်ကောင်တွေကောင်းကောင်းခံစားသွားစေရပါမယ်
။တူရကီသမ္မတရီချစ်ပ်တိုင်အာရဝန်ကလည်းဒါကိုသဘောတူပါတယ်
။ Olayın ardından after the incident during the talk with Mr. Putin görüşmede bunun bir provokasyon
ဖြစ်တယ်။ Mr. Putin နဲ့စကားပြောရမှာဒါကရန်စတဲ့လုပ်ရတစ်ခုဆိုတာကိုသဘောတူပြီးတော့ဒီပုံမှာလည်းအငင်းမပွားပါဘူး
။လူသားမှုစုံလင်းစစ်ဆေးတာမှာနိုင်ငံပူးပေါင်းဆောင်ရွက်မယ်လို့သမ္မတအာရဝန်ကပြောပါတယ်။ဆီးရီးယားမှာမတူညီတဲ့အကျိုးစီးပွားတွေကြောင့်ရုရှားနဲ့တူရကီဆက်ဆံရေးကအဆင်မပြေလှပါဘူး။တန်မတ်ကြီးကာလော့ဖ်အသက်ခံရတဲ့ဖြစ်ရပ်ကိုအုံချပြီးဆီးရီးယားမှာအသာစီးရအောင်ရုရှားကကြိုးစားနိုင်တယ်လို့ရုရှားစစ်ဘက်ကျွမ်းကျင်သူအလက်ဇန်ဒါဂိုးစ်ကပြောပါတယ်
။ Я думаю, что произошедшее
I think the killing of the ambassador may be used by Russia as another trump card at the next talks.
ဆီးရီးယားရဲ့နောက်တစ်ချောင်းဆွေးနွေးပွဲမှာတန်မတ်အသက်ခံရတဲ့ကိစ္စကိုပွက်ဖဲအဖြစ်ရုရှားကသုံးလာနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ဆီးရီးယားမှာရုရှားရဲ့အကျိုးစီးပွားနဲ့တူရကီအကျိုးစီးပွားမတူဘူးဆိုတဲ့အချက်ကိုဖယ်ထုတ်ထားလို့မရပါဘူး
။ရုရှားကသမ္မတအာဆတ်ကိုထောက်ခံပြီးတူရကီကအတိုက်ခံကိုထောက်ခံတာပါ။2015ခုနှစ်နိုဝင်ဘာလမှာရုရှားစစ်လေရေးတစ်စင်းကိုတူရကီကပစ်ချလိုက်ပြီးတဲ့နောက်ဆက်ဆံရေးအဆင်မပြေဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာတော့တူရကီကတောင်းပန်ပြီးအဲ့ဒီအချိန်ကစလို့နှစ်နိုင်ငံသမ္မတတွေအကြားအဆက်အသွယ်ပုံမှန်လုပ်ခဲ့ကြပါတယ်။ဒီကနေ့မှာရုရှား၊တူရကီနဲ့အီရန်ကိုယ်စားလှယ်တွေဆီးရီးယားအခြေအနေပေါ်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။လက်ရှိမှာအာလပိုအရှေ့ပိုင်းကိုတပုံတွေလက်ကနေပြန်ရဖို့သမ္မတဘာရှားရဲ့အာဆတ်ရဲ့တပ်တွေကတိုက်နေတာပါ။တန်မတ်ကြီးကာလော့ဖ်အသက်ခံရတာကိုအမေရိကန်ကရှုတ်ချပြီးမိသားစုနဲ့ရုရှားလူထုတရလုံးကိုဝန်ထမ်းစကားပါပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်
။ We stand ready to offer any assistance that may be required to Russia and Turkey as they investigate this despicable attack.
ဒီဆက်ဆုပ်ဖွဲ့တိုက်ခိုက်မှုကိုရုရှားနဲ့တူရကီတို့စုံစမ်းစစ်ဆေးတာမှာလိုအပ်တဲ့အကူအညီမှန်သမျှပေးဖို့ကျွန်တော်တို့အသင့်ရှိပါတယ်။ဒါဟာကမ္ဘာတဝန်းမှာတန်တမန်တွေအားလုံးသူတို့နိုင်ငံတွေကိုကိုးစားပြုပြီးဘေးကင်းလုံခြုံစွာတာဝန်ထမ်းဆောင်ခွင့်အပေါ်တိုက်ခိုက်မှုတစ်ခုဖြစ်တယ်ဆိုတာဝန်ကြီးကယ်ရီကလည်းပြောထားပါတယ်။
ဆုံရွက်စစ်ဆေးမှုမပြီးခင်ဒီတပ်ဖြတ်မှုအပေါ်တခြားမှတ်ချက်တစ်စုံတရာပေးဖို့အမေရိကန်တာဝန်ရှိသူတွေကညှင်းကြပါတယ်ခင်ဗျာ
ကိုကြကျော်သိန်းတင်ပြတော့ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်နဲ့ကမ္ဘာတစ်လောကတန်းချီတဲ့လူတွေဟာအမေရိကန်ရွေးကောက်ပွဲရလနဲ့ပတ်သက်လို့အော်အော်တကြီးနဲ့ပဲလက်ခံခဲ့ကြပါတယ်ဒါပေမဲ့ကမ္ဘာကျော် Times Magazine ကြီးကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကို2016ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ် Person of the Year အဖြစ်ရွေးချယ်လိုက်တာကိုတော့တော်တော်များများကအားအသင့်ကြတော့မှာမဟုတ်ပါဘူး။အခုနှစ်အတွင်းအထူးခြားဆုံးပြောဆိုစရာဖြစ်ခဲ့တဲ့ကိစ္စရပ်တွေနဲ့အတူ45ဦးမြောက်သမ္မတတွေအနေနဲ့ဘယ်လိုစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမလဲဆိုတာကို VOA သတင်းထောက်ဂျင်မလုံးသတင်းပေးပို့ထားပါရယ်။ကိုအောင်ကဆက်ပြောပြပေးမှာပါရှင်။
အမေရိကန်သမ္မတအဖြစ်ရှင်ပြန်ရွေးကံဖို့2015ခုနှစ်ဇွန်လကတည်းကဒေါ်နယ်ထရမ့်မှာစတင်ကြိုးပမ်းလာတာဖြစ်ပြီးလူလူမဲဆွယ်စည်းရုံးပွဲအတွင်းသူ့ကိုထောက်ခံသူတွေအပေါ်ရိုးရှင်းတဲ့ဆောင်ပေါ်တစ်ခုနဲ့အခုလိုစည်းရုံးသိမ်းသွင်းပြောဆိုလိုက်ပါတယ
် I am officially running
အမေရိကန်ပြည်အောင်စုသမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြန်မှာဖြစ်ပြီးကျွန်တော်နိုင်ငံကိုနောက်တစ်ကြိမ်အောင်မြင်မှုတွေစီစောင့်ကျဉ်းသွားနိုင်အောင်လုပ်သွားပါမယ
်မဲဆွယ်စည်းရုံးပွဲစတင်ချိန်ကတည်းကအမေရိကန်ပြည်အောင်စုမှာတရားမဝင်အခြေချနေထိုင်သူတွေကိုနေရင်းပြန်ပို့သွားမှာဖြစ်ပြီးမွတ်စလင်ဒုက္ခသည်တွေကိုနောက်ထပ်တိုးလက်ခံသွားရေးတားဆီးပိတ်ပင်သွားမယ်လို့ပြောဆိုခဲ့တာကြောင့်ဒီပေါ်ငင်းပွားမှုတွေရှိခဲ့တာပါရှင်ပြိုင်မဲ့ Republican သမ္မတကိုယ်စားလှယ်လောင်းတွေကသူ့ပေါ် short track ခဲ့တဲ့ကြားမှာပဲသူဟာအစင်လာနိုင်ငံရေးသမားမဟုတ်ဘူးဆိုတာနဲ့လူအများကိုဖန်ဆားနိုင်ခဲ့တယ်လို့ပါတီရင်းသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲတွေအတွင်းမှာလည်းအားလုံးပေါ်နိုင်ရခဲ့သူပါRepublican သမ္မတကိုယ်စားလှယ်လောင်းတဦးဖြစ်သူ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush က
အလုံးလိုနေရကခေါင်းဆောင်တဦးပါစော်ကားပြောဆိုပြီးသမ္မတဖြစ်လာအောင်ကြိုးပမ်းနေတယ်ဆိုရင်တော့ခမရအနေနဲ့ American သမ္မတဘရော့မှာဖြစ်လာမှာမဟုတ်ပါဘူ
း Donald Trump က
ကောင်းပြီလေကြီးကြသေးတာပေါ့ကျွန်တော်က42ရာခိုင်နှုန်းကထောက်ခံနေပြီးတော့ခမရကို3ရာခိုင်နှုန်းကပဲထောက်ခံတဲ့အတွက်အခုတော့ကျွန်တော်ကပိုသားနေပါတယ်
ဒီမိုကရက်ပါတီသမ္မတလောင်းရွေးချယ်ပွဲအတွင်းမှာတော့မျှော်လင့်ထားတာထက်ပိုခက်ရှင်ပြိုင်ခဲ့ပြီးနောက်ဗားမောင့်အထက်လွှတ်တော်အမတ်ဘာနီဆန်နာစ်ကိုဟီလာရီကလင်တန်ကအနိုင်ရခဲ့ပါတယ်။အဲဒီနောက်မှာတော့ထရမ့်ဟာသမ္မတဖြစ်တဲ့ဖြစ်လိုက်သူတဦးမဟုတ်ဘူးဆိုပြီးကလင်တန်ကစတင်ထိုးနှက်ဝေဖန်လိုက်ပါတယ်
။ A man you can base
စာတကြောင်လောက်အပေါ်မှာတော့ဒီမခံနိုင်တဲ့သူကိုနျူကလ িয়ার လက်နက်တွေနဲ့ဘယ်လိုယုံကြည်ရမလဲရှင့်
ဒါမှလည်းကလင်တန်အနိုင်ရမယ်လို့ညွှန်မှန်းထားတဲ့ရွေးကောက်ပွဲမှာထရမ့်အနိုင်ရလိုက်တဲ့သတင်းကြောင့်ကမ္ဘာတစ်လွှာအင်အားသိမ်းခဲ့ကြပါတယ်။ရွေးကောက်ပွဲအနိုင်ရမင်းကွန်းအတွင်းမှာတော့ညီညွတ်ရေးအတွက်ထရမ့်ကပြောပါတယ်
To all Republicans and Democrats.
နိုင်ငံတော်က Republican, Democrat နဲ့တခြားသတိပုဂ္ဂိုလ်တွေအားလုံးကိုကျွန်တော်ပြောချင်တာကဒီအချိန်ဟာအားလုံးတစုတစည်းနဲ့ညီညွတ်ရမယ့်အချိန်ပါ
။ရွေးကောက်ပွဲရလဒ်ပေါ်အတိမတ်ပြုကြဖို့ Hillary Clinton ကလည်းတိုက်တွန်းပါတယ်
။ Donald Trump is going to
Donald Trump သမ္မတဖြစ်လာပါပြီ။သူကိုကြည်ကြည်ပြူပြူနဲ့ဥစာခွင့်ပေးရပါလိမ့်မယ
်။ထရမ့်အနိုင်ရလိုက်တာဟာအပြောင်းလဲတစ်ခုကိုလိုလားနေတာကြောင့်ဖြစ်တယ်လို့ National Journal က Tom D. Frank ကပြောပါရယ
်။ I think we all including the media
သမ္မတ George W. Bush ပြောခဲ့သလိုအပြောင်းလဲကိုနည်းနည်းဆိုင်ဆိုင်လိုလားနေတာအပေါ်သတင်းမီဒီယာတွေပါဝင်အလုံးက short တွက်ထားတယ်လို့ထင်ပါတယ်။အဆုံးမတော့မပြည့်စုံမှုတွေနဲ့လက်လွတ်စွဲပြောဆိုနေတဲ့ Trump အပေါ်အပြောင်းလဲလို့မြင်လာကြတာပါ။
လွတ်တော်နေ့အလုံးကို Republican တွေအနိုင်ရလိုက်တာဟာလေ Trump အတွက်အခွင့်အရေးကောင်းဖြစ်တယ်လို့ BBC မူဝါဒရေးရာကြံပေးအဖွဲ့က John Fortier ကပြောပါတယ
် I think that allows him to have an agenda
Hillary Clinton အနေနဲ့ပိုအခက်အခဲတွေရင်ဆိုင်ရမယ့်အနေအထားမျိုးမှာ Trump အနေနဲ့ပြည်တွင်းမူဝါဒရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးပိုလွတ်လွတ်လပ်လပ်လုပ်ကင်ဖို့အခွင့်အရေးရှိလာတယ်လို့ထင်ပါတယ်
American သမိုင်းမှာစိတ်ဝမ်းကွဲမှုအကြီးအကျယ်ဖြစ်ပေါ်စေခဲ့တဲ့ရွေးကောက်ပွဲအပြီးမှာတော့ညီညွတ်ရေးအတွက်ရှေ့ရှုဆောင်ရွက်ရမှာဖြစ်တယ်လို့သူ့ပေါ်ထောက်ခံသူတွေကိုပေးထားခဲ့တဲ့ဂရုတွေကိုလည်းအကောင့်ထဲပေါ်ပေးဖို့ Trump အနေနဲ့အာယုံစိုက်လှုပ်ဆောင်ရမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံလွတ်လပ်ရေးရကြင်ကလေးကပြည်တွင်းမှာအချင်းချင်းတိုက်လာကြတဲ့စစ်ပွဲတွေဟာဒီကနေ့အချိန်ထိလည်းမရပ်နိုင်ကြသေးပါဘူးအခုလိုအချင်းချင်းတိုက်နေကြတဲ့စစ်ပွဲတွေရပ်သွားအောင်ဘယ်သူမှမလုပ်နိုင်ကြတော့ပါဘူးလားစစ်တိုက်နေတာကဘယ်သူတွေအကျိုးအမြတ်ဖြစ်ထွန်းနေလို့ဘာအကျိုးအမြတ်တွေရနေလို့အခုလိုမပြီးနိုင်မရက်နိုင်တိုက်နေကြတာပါလေဘာအကြောင်းနဲ့ဖြစ်ဖြစ်စစ်တိုက်နေကြတာကိုရပ်ပြီးအုံနောက်ကြီးကြီးအမျော်မြင်ရှိရှိနဲ့ဆွေးနွေးပြောဆိုဖြေရှင်းဖို့မစွမ်းနိုင်ကြတော့ပါဘူးလားဆိုတာကိုအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးကြင်တာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-382-5554 email လိပ်စာ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်အားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
ကနေ့ည9နာရီမှာဆွေးနွေးမယ်တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ကွန်ပျူတာနဲ့ဖန်တီးတဲ့သီးဂီတာတွေအကြောင်းတင်ပြပါောင်းမယ်။ကွန်ပျူတာနဲ့ဖန်တီးတဲ့ဂီတာသေးသွားတွေဟာအလွန်ကောင်းမွန်တာကြောင့်တကယ့်ဒူရီယာပစ္စည်းတွေနဲ့ဖန်တီးတဲ့ဂီတာသံတွေနဲ့ခွဲခြားလို့မရနိုင်အောင်ဖြစ်လာပါတယ်။နည်းပညာတိုးတက်ထွန်းကားလာတာနဲ့အမျှဂီတနယ်ပယ်မှာဘလို့ဂီတပုံစံမျိုးကိုမဆိုကွန်ပျူတာနဲ့တေးသွားတွေဖန်တီးလို့ရလာတာပါ Sony Studio ကဂီတဖန်တီးမှုတွေအကြောင်း George Boutique တင်ပြထားတဲ့သတင်းကိုကောင်းအောင်ကပဲပြောပြပေးပါပါရှင
်အခုကြားနေရတာကို BTS အဖွဲ့ရဲ့သချင်းလို့ထင်နိုင်ကြပေမဲ့တကယ်တော့ဒီသချင်းကို Paris မြို့က Sony Computer သိပ်ပံ Studio မှာဖန်တီးထားတာပါBTS အဖွဲ့ရဲ့သချင်း55ပုဒ်ကို Flow Machines လို့ခေါ်တဲ့ computer software တွေမှာထည့်လိုက်တဲ့အခါမှာတော့အဖေကားလို့အမည်ပေးထားတဲ့တည်သချင်းတန်စင်ကို computer ကထုတ်လုပ်ပေးခဲ့ပါတယ်ဒီသချင်းစာသားကိုတော့တေးရေးဆရာကရေးဆက်ခဲ့တာပါလူတွေအနေနဲ့သချင်းရေးတဲ့အခါမှာအကြောင်းအရာတွေတန်စင်တွေတင်ဆက်မဲ့တေးသွားပုံစံတွေကိုရှာဖွေရတာအချိန်ယူရပါမယ် computer ကတော့ခက်မြန်မြန်ဖန်တီးနိုင်တယ်လို့ဂီတပညာရှင်ဘန်နွာကာရီကပြောပါတယ
် Let's play.Exploration
အခုရှိနေတဲ့ဂီတပုံစံအားလုံးလောက်ကွန်ပျူတာကနောက်ထပ်ရှာဖွေသွားနိုင်ပါတယ်ပေါ့ပဲဖြစ်ဖြစ်ဂျက်စ်ဂီတပဲဖြစ်ဖြစ်တချင်းနှစ်ပုတ်ဒါမှမဟုတ်တချင်း 9,000 လောက်ကွန်ပျူတာနဲ့ထည့်ပြီးတဲ့အခါမှာတော့နောက်ထပ်တချင်းတွေဖန်တီးသွားနိုင်ပါတယ
် Flow Machines ဂီတ software မှာတချင်းပေါင်း 13,000 လောက်ထည့်သွင်းထားနိုင်ပြီးတော့ဘယ်လိုပုံစံမျိုးနဲ့ပေါင်းစပ်ပြီးချင်းတစ်ပုတ်ဖန်တီးသွားမလဲဆိုတာကိုဂီတပညာရှင်တွေအနေနဲ့ရွေးချယ်နိုင်ပါတယ်ဂီတတေးသွားတွေပုံတူကူးယူတာမျိုးမဖြစ်အောင်လည်းပြုလုပ်ထားပါတယ်ဒါပေမဲ့လည်းကွန်ပျူတာနဲ့ဖန်တီးတဲ့ဂီတတေးသွားဟာခံစားမှုနဲ့ရေးဖွဲ့တာမဟုတ်တဲ့အတွက်လူသားတွေနေရာကိုဘယ်တော့မှအစားထိုးနိုင်မှာမဟုတ်ဘူးလို့ Rock ဂီတပညာရှင် Peter Hook ကပြောပါတယ
် Riding with a machineWhat feedback, what body?
ဆက်ကနေဖန်တီးပေးတာကြောင့်ဘလို့တုံ့ပြန်ခံစားမှုမျိုးကိုရမှာပါလေ။ဆက်တူကလူတွေကိုလက်စားမှာပါ။ကျွန်တော်ကတော့ဒါတွေကိုမကြိုက်ပါဘူး။လူတွေဖန်တီးတာပဲလိုချင်ပါလေ
။ဆက်နဲ့တေးတန်စင်ရှာရာကိုစမ်းသပ်လှုပ်ဆောင်နေတဲ့ဂီတပညာရှင်တွေကတော့ဒီနီလန်းဟာတချင်းရေးတဲ့နေရာမှာအထောက်အကူဖြစ်တယ်လို့ပြောပါရတယ်။ Sony Studio ညှဉ်းချိုင်းမှု François Pachet က
ဘူဆေးစဂိုရစ်မ
်အခုလိုဂီတတေးသွားရှာဖွေတာမှာဆက်ကအထောက်အကူပြုတာကြောင့်အဖက်ဖက်ကပူလွယ်သွားပါတယ်။အဲ့လိုမှမဟုတ်ရင်တော့အချိန်တွေကုန်ပြီးအရန်လည်းဂရုစိုက်ရပါတယ
်။ဒါပေမဲ့လည်းကွန်ပျူတာနဲ့ဖန်တီးတဲ့ဂီတတေးသွားဟာဂီတချစ်သူတွေလက်ခံနိုင်တဲ့တကယ့်ဂီတတန်စင်ဟုတ်မဟုတ်ဆိုတာကိုတော့လူတစ်ယောက်ကအဆုံးဖြတ်ပေးရမှာဖြစ်ပါတယ်ခင်ဗျာ
။ကွန်ပျူတာနဲ့တေးဂီတတွေဖန်တီးလာကြတဲ့အကြောင်းကိုအောင်တင်ပြသွားတာပါရှင်။ခုတော့ပြည်တွင်သတင်းဖက်ဆက်ရအောင်ပါ။ရှမ်းပြည်မြောက်ပိုင်းဒေသဖက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့တအောင်းပလောင် TNLA တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေလို့ဒေသခံရွာသားတွေလည်းစီပေလို့ရကိုတင်းရှောင်နေကြပါတယ်။ဒါအပြင်မြမတပ်မတော်နဲ့ TNLA တို့ကြားစီရင်တင်းမာနေစေလည်းဖြစ်ပါတယ်။ဒီအချိန်လေးကို VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကနေဆက်သွယ်မေးမြန်းသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်ပန်လုံကျေးရွာဘက်မှာ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားဒီမနက်ဘက်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့တရားနယ်လေးပြန်ကြားရေးရာရှိဘုံမှုတာအကျော်ကပြောပါတယ
်တပ်ဖွဲ့ကမနေ့6နာရီတော့ဒီမြို့နယ်ပလောင်ကြီးရွာမှာဖြစ်တဲ့6နာရီခွဲလောက်ကဒီနေရာပြန်ဖြစ်တယ်တမ်းမြို့နယ်ပလောင်နဲ့ကရရန်သိပ်ပြီးနမိုင်တော့ဝေဝေကိုနမ်မန်စာရောဖြစ်တယ
်မနေ့ပိုင်းကနေညနေပိုင်းထိပြင်းထန်စွာဖြစ်ပွားခဲ့တဲ့ပန်လုံရွာတိုက်ပွဲမှာအရသားတွေလည်းပိတ်မိနေခဲ့ပါတယ်ပိတ်မိနေတဲ့အရသားတွေကိုတိုက်ပွဲဖြစ်ပွားရရွာကနေထွက်ခွာခွေ့ပြုတ်လိုက်ပြီလို့ဒေသခံအကူအညီပေးရေးဖွဲ့ဝင်စိုင်းလိန်ခန်းကပြောပါတယ
်သူတို့ရွာထဲမှာလည်းပြင်းနေခတ်နေကြတော့မယ်အခုကပန်လုံရွာထဲအထိဖြစ်နေတာလေအစောပိုင်းကတော့ဟိုစစ်ရှောင်တွေကတော့သူတို့ကလည်းနှစ်ဖက်ကမပေးထွက်ဘူးလို့ပြောတယ်သူတို့မပြေးတာမနဲ့10နိုင်လောက်ရောက်တဲ့အချိန်မှာသူတို့ကတော့ခွင့်ပြုတ်လိုက်တယ်ပေါ့သွားလို့ရသွားဟိုအဲ့တော့တတ်မတော်စစ်ချောင်းတွေလည်းဝင်သွားပြီခင်ဗ
ျဒီတိုက်ပွဲကြောင့်ဒေသခံများပြားစစ်ဘေးရှောင်နေရတယ်လို့စိုင်းလိန်ခန်းကပဲဆက်ပြောပါတယ်
ပန်လုံရွာရဲ့မြောက်ဘက်ကရွာသေးတွေရောဒီမှာပြေးတာကြတယ်ကျွန်တော်တို့ဟိုမန်ဆန်ရွာပေါ့ပန်လုံနဲ့တော့ဆယ်နိုင်ဝေးတယ်ခင်ဗျတောက်ဘက်ဆိုရင်ဒီဘော့ရှိတယ်ဒီဘော့ဘက်ကိုလည်းတချို့ပြေးသွားတယ်လို့ကြားတယ်ခင်ဗျအဲ့ဒီပန်လုံကလည်းသူကဟိုနတ်ဆန်ကိုလည်းသူကလမ်းပေါက်တယ်တောက်ဘက်ကိုသွားတယ်ဆိုရင်သူကဒီဘော့ကိုလမ်းပေါက်တယ်မြောက်ဘက်ကိုသွားတယ်ဆိုရင်ကျွန်တော်တို့ရွာမန်ဆန်ဟိုနတ်မတူတို့လာချိုးတို့ဆက်သွားလို့တော့ရတာပေါ့နော်အခုကျွန်တော်ပြောနေတော့ဟိုမှာအခုကလည်းစစ်ရှောင်တဲ့ဖော်လာတီနဲ့ဝင်ဝင်လာတယ်တချို့လည်းတနိုင်တပိုင်ပေါ့ဖိုင်ကယ်လေးတွေနဲ့လည်းဝင်လာတယ်အခုဒီမှာရွာထဲကကားတွေစုပြီးပြန်တော့ဆွဲထုတ်ဖို့အခုပြင်နေကြတာခင်ဗျ
တိရခန့်ကျေးရွာသားတွေဟာနံဘူမြို့နယ်မန်ဆန်ကျေးရွာနံဘူမြို့ဒီဘောမြို့နယ်ဘက်ကိုထွက်ပြေးသိမ်းရှောင်နေရစေလို့သူကဆိုပါတယ်လက်ရှိပန်လုံပန်ဟိုက်ကျေးရွာသားတွေစစ်ပေးသိမ်းရှောင်နေရစေချင်နေကြောင်းအရေးအတွက်ကိုအတိမပြုတ်နိုင်သေးပေမဲ့မန်ဆန်ကျေးရွာဘက်မှာအယောက်60ယောက်ရှိနေပြီဖြစ်ပါတယ် မနေ့ကလည်းဒီဘောမျိုးနဲ့ထန်းဆန်ကြီးရွာထက်ပဲဗန်ခန်းတောင်နဲ့မန်လွယ်ကြီးရွာဘက်မှာ RCSSSC တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားအ ਨੇ စုံ၃နေရာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွင်ထိခိုက်မှုအခြေအနေကိုတော့အတိမပြုနိုင်သေးပါဘူး။RCSSSC တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တမ်းပလောင်တပ်ဖွဲ့တို့ဟာအပြစ်ခံရစေးရေးအတွက်တွေ့ဆုံဆွေးနွေးသွားမယ်လို့ပြောဆိုနေခဲ့ကြပြီးမြဲလဲ။ယနေ့တိုင်တွေ့ဆုံဆွေးနွေးမှုမရှိသေးသလိုအငင်းပွားဖွဲ့ရနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်2015ခုနှစ်နိုဝင်ဘာလ29ရက်နေ့ကစပြီးတော့နှစ်ဖက်သက်တွေတိုက်ပွဲဖြစ်ပွားလာနေခဲ့ပါတယ်။နံဘရူမြို့နယ်ဘက်မှာတိုက်ပွဲဖြစ်နေစဲတဲ့ချိန်တည်းမှာပဲဒီကနေ့မှလည်းမြမတပ်မတော်နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားနန်းခမ်းမြို့နယ်မိုင်းဝီကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားနေစဲဖြစ်ပြီးမြမတပ်မတော်ကနေလေးချောင်းကူနဲ့တိုက်ခိုက်နေတယ်လို့နန်းခမ်းဒေသခံမိုင်းအိုက်ဆန်ကပြောပါတယ
်။တနာရီခွဲတနာရီကြားမှာပေါ့မြမတပ်မတော်တွေကသူတို့ဟိုဟာလေရင်တုံးစင်းနဲ့ဖုံးတာကျဲတယ်လို့ကြားရတယ်။မိုင်းဝီဘွိုင်းဟ ோம் အောက်မှာလန်နက်တိုင်းပေါ်တကဒီအန်အေရရှိတဲ့အမှ
ဒီရက်ဟာမိုင်းဝီစင်းနေဖြစ်နေတာကြောင့်တိုက်ပွဲတွင်ဒေသခံရွာသားတွေထိခိုက်မှုဖြစ်ပွားမှာကိုစိုးရိမ်တယ်လို့သူကဆိုပါတယ်။မနေ့ကလည်းမြမတမတော်နဲ့ TNL တို့ကြားကိုခိုင်မြို့နယ်ပန်းညူကျေးပါနီးမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရာရှိဘူမူတာအကျော်ကပြောပါတယ်။ဒီလိုနှစ်ဖက်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့မြမတမတော်ကလည်းသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာ TNL ပါဝင်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့တွေလှုပ်ရှားရာဒေသဘက်မှာလည်းမြမတမတော်ကလည်းထိုးစစ်ဆင်နေတဲ့အခြေအနေမှာရှိနေပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့လေးဘုတ်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်အစိုးရငြိမ်းချမ်းရေးကော်မရှင်ရဲ့ကမ်းလှမ်းမှုကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကသဘောတူစားပြီးတွေ့ဆုံမဲ့ရက်နဲ့နေရာကိုတော့ညှိနှိုင်းနေစေဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းဒေသရင်းကတိုက်ပွဲအခြေအနေကိုနိုင်ကုန်းအိမ်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လင်းပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်။ဒါအပြင် VOA ရဲ့တိုက်ရိုက်ထုတ်လင်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကျန်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင
်ဂျာမနီနိုင်ငံပါလီမြို့ကလူရေပြစ်ချက်စီကနေတဲ့ခရစ်မတ်ဇေးတစ်ခုမှာလူ၁၂ယောက်ထက်မနည်းသေဆုံးပြီး50လောက်ဒဏ်ရာရခဲ့တဲ့ truck ကားနဲ့ဝင်တိုက်မှုဟာအကြမ်းဖက်လို့ရဖြစ်အာဏာပိုင်တွေယူဆထားကြောင်းဝန်ကြီးချုပ်အန်ကလာမခဲကဒီကနေ့ပဲပြောဆိုလိုက်ပါတယ်ခရစ်မတ်ပွဲတော်ကိုရိုးရာအစဉ်လာတိုင်းလေယာဉ်ပြင်ခန်းသားတွေနဲ့ကျင်းပနေတဲ့ဂျာမနီနိုင်ငံပါလီမြို့ကသမိုင်းဝင်ကန်ဆာဝီလျံအမတ်တရဖျားကြောင်းအပြင်ဘက်မှာတင်းလာနေနောက်ပိုင်းကကားတိုက်မှုဖြစ်ခဲ့တာပါ truck ကားမောင်းသမားအဖြစ်တန်တရာရှိသူကတော့2ကီလိုမီတာလောက်အကွာမှာဖမ်းမိခဲ့ပြီးကားထဲမှာပါလာတဲ့နောက်တစ်ယောက်ကတော့အခင်းဖြစ်ရနေရာမှာတင်ဆေးဝါးကုသပေးနေတော့တည်ဆုံသွားပါတယ်တန်တရာရှိသူဖြစ်နေဖန်စီကန်တာရဲ့သူကပါကစ္စတန်နိုင်ငံသားတူဖြစ်တဲ့အကြောင်းလဲဂျာမန်ပြည်ရေးဝန်ကြီးကအတည်ပြုပြောဆိုခဲ့ပါတယ်။တူရကီနိုင်ငံမြို့တော်အန်ကာရာမှာမနေ့တနင်္လာနေ့ကတူရကီဆိုင်ရာရုရှားတမ်မတ်ကြီးကိုရဲဝင်နဲ့တူကပြစ်ခတ်ခဲ့တာကြောင့်တည်ဆုံသွားပါတယ်။ရုရှားတမ်မတ်ကြီးအန်ဒရီကာလော့ဖ်ကအနုပညာပြပွဲမှာဖွင့်မှာစကားပြောကြားနေစဉ်နောက်ကနေမပြောမဆိုဖြစ်လိုက်ပြီးတဲ့နောက်အလာရှင်မြက်ကသာကြီးမြတ်တယ်လို့ဟော်ဟစ်ခဲ့တယ်လို့တနသမားကစီးရဲနိုင်ငံတွင်းကအပြစ်မဲ့ပြည်သူတွေကိုတပ်ဖြတ်ခဲ့တဲ့ရုရှားလူသက်သမားတွေကိုလက်တုံ့ပြန်မယ်ဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။တနသမားကတော့လွန်ကျွေးတာဝန်ရှိသူတွေကနောက်ပိုင်းမှာအသေးပြစ်ခတ်ဖမ်းဆီးခဲ့ပါတယ်။စီးရဲနိုင်ငံအလက်ပုံမျိုးကသဘုံတွေထင်းချုပ်ရနေမြေမှာကြံနေသေးတဲ့သူတွေအနေနဲ့အမြန်ဆုံးထွက်ခွာကြဖို့မကြံခင်မှာစိုးရတက်တွေဝင်လာတော့မှဖြစ်တဲ့အကြောင်းလေဗနွန်စစ်သွေးကြွအဖွဲ့ဟက်စ်ဖူလာကဒီကနေ့ပဲသတိပေးလိုက်ပါတယ်။တမန်အဆက်အစိုးရကိုဖြုတ်ချဖို့ရည်ရွယ်တဲ့မဟာဗျူဟာဒစေဒီပိုင်းဖြစ်တဲ့အတိုက်ကလန်နက်ကန်တွေက2012ခုနှစ်မှာအလက်ပုံမျိုးအရှိပိုင်းကိုသိမ်းပိုက်ထားတာပါ။တောင်တရုတ်ပြည်လေပြင်းတွင်းကနိုင်ငံတကာရေပိုင်နယ်ထဲမှာပြီးခဲ့တဲ့သတင်းပတ်ထဲတရုတ်နိုင်ငံကတင်ဆက်ထားတဲ့ရင်းငုတ် drone ကိုတရုတ်နိုင်ငံကပြန်လည်လွှတ်ပြောင်းပေးလိုက်ပါတယ်။တရုတ်နိုင်ငံကတင်ဆက်ထားတဲ့နေရာမှာပဲရင်းငုတ်ပြန်ပေးခဲ့တယ်လို့အမေရိကန်ပင်ကွန်စစ်ထဏချုပ်ကပြောဆိုခဲ့ပါတယ်
။သတင်းချင်းချက်ကိုကောင်လွင်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမခင်ဖြစ်တွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါတယ်။ VOA American အသံညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30တိလိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ25 kHz 1.65 လိုင်းဒိုမီတာ50 kHz 5885နဲ့လိုင်းလမီတာ190 kHz 3905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ VOA ကိုနားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပ
ါ This program has come to you from the Voice of America, Washington.